ဆူဒန်နိုင်ငံမှာ16လကျော်ကြာစစ်ဖွဲ့တွေကြောင့်လူပေါင်း2000ကျော်တိစုံခဲ့ရတယ်လို့ကုလသမဂ္ဂကြီးတန်းတာဝန်ရှိသူကပြောလိုက်ပါတယ်။ဆူဒန်နိုင်ငံပီလန်နီစစ်ကမ်းမြို့ဖြစ်တဲ့ Port Sudan မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားမှုချုပ် Tedros Ghebreyesus ကဗင်းစာရှင်းလင်းပွဲတရားပြုလုပ်ရမှာခုလိုမျိုးအသေးပြောက်နှုတ်ကိုပြောဆိုထားတာဖြစ်ပါတယ်။ပေါ်ဆူဒန်မျိုးမှာတော့စစ်တပ်ထောက်ခံတဲ့ဆူရယုံထိုင်ပြီးတော့ဒီဆူရဖွဲ့ကတော့နိုင်ငံတကာကနေပြီးတော့တိမှပြူထားပါတယ်။အခုတည်ဆုံးတဲ့ရေတွက်နှုံးဟာဒီထက်ကိုပိုများနိုင်တယ်လို့လည်းသူကပြောပါတယ်။ဆူရနိုင်ငံဟာအကြက်တဲမုန်တိုင်းကြီးတရကြုံတွေ့နေရတယ်လို့လည်းတင်စားပြောဆိုပါတယ်။ဆူရနိုင်ငံတွင်းအင်အားကြီးတဲ့ပြည်သူ့စစ်အဖွဲ့ဖြစ်တဲ့ The Rapid Support Forces နဲ့နိုင်ငံစစ်တပ်တို့ကြားပြီးတဲ့နှစ်ဧပြီလအတွင်းကတိမှမှုတွေဖြစ်ရကနေနိုင်ငံဟောင်းမှာစစ်မှတ်တွေရင်ဆိုင်ရပြီးတဲ့နောက်ဆူရနိုင်ငံဟာကတ်တောင်းကနေအခြေအနေကိုဆက်ရောက်ခဲ့ပါတယ်။တိုက်ပွဲတွေဟာမြို့တော်ခတ်တုံအထိကိုရောက်ရှိခဲ့ပြီးတော့အရက်ဖက်ဆိုင်ရာအခြေခံစောင့်ဝင်တွေအားနည်းသွားပြီးကျမ်းမာရေးဆော်ရှယ်မှုစနစ်ဟာလည်းအတော်လေးထိခိုက်သွားခဲ့ပါတယ်။အခြေခံလိုအပ်ချက်တွေမရှိတာကြောင့်လည်းစေယုံစီကံအတော်များများကိုပိတ်ထားကြပါပါခင်ဗျာ။